မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့စိုးရိမ်မကင်းတဲ့သဘောထားတွေထွက်ပေါ်နေချိန်မှာပဲမြန်မာအစိုးရတာဝန်ရှိသူတွေကတော့သတင်းမီဒီယာတွေကိုလွတ်လပ်ခွင့်တွေပိုပေးသွားမှာဖြစ်တဲ့အကြောင်းကတိပြုပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာမီဒီယာဖွံ့ဖြိုးရေးပြင်ဆင်မှုအကြိမ်ကြီးလာခံအဖြစ်ကျင်းပရမှာလွတ်လပ်တဲ့သတင်းမီဒီယာတွေပေါ်ထွန်းလာရေးအစိုးရကဆောင်ရွက်နေတာကိုပြန်ကြားရေးဝန်ကြီးကပြောခဲ့တာပါရန်ကုန်မြို့မှာဒီကနေ့အစတင်ကျင်းပတဲ့ညီလာခံကိုကိုယ်တိုင်တော်ရောက်သတင်းယူခဲ့တဲ့ VOA သတင်းတော့ကိုထက်အောင်ကပြောပြမှာဖြစ်ပါတယ
်မြန်မာနိုင်ငံမှာသတင်းမီဒီယာလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ရေးနည်းလမ်းရှာဖို့ရည်ရွယ်ပြီးကျင်းပတဲ့နှစ်ရကြာညီလာခံမှာတော့ပြင်ဆင်မှုလိုအပ်နေတဲ့သတင်းမီဒီယာဥပဒေကအစလွတ်လပ်စွာသတင်းရယူခွင့်သတင်းသမားတွေလုံခြုံရေးကအစတိုင်းရင်းသားမီဒီယာတွေအားကောင်းလာရေးအစုံဆွေးနွေးဖို့စီစဉ်ထားတာဖြစ်ပါတယ်ညီလာခံပထမနှစ်အဖွဲ့မိကွန်းမှာပဲပြန်ကြားရေးဝန်ကြီးဦးဖေမြင့်ကတော့မီဒီယာလုပ်ငန်းတွေဖွံ့ဖြိုးတိုးတက်အောင်လွတ်လပ်ခွင့်တွေပေးသွားမှာဖြစ်တဲ့အကြောင်းကတိပြုခဲ့တာပါ
ကျွန်တော်တို့အစိုးရအဖွဲ့အနေနဲ့တာဝန်ယူလာတာ9လရှိပါပါပြီဒီကဏ္ဍအတွင်းမှာဒါပဲကျွန်တော်တို့စောစောကထုတ်ခဲ့တဲ့ဒီ5နှစ်ကာလကပြီးခဲ့တဲ့4နှစ်ကတည်းကစမမြောက်ကျွန်တော်ပြောလို့ဆိုပြီးခဲ့တဲ့5နှစ်ကာလအလျှောက်မှာဖြစ်ပေါ်တိုးတက်လာခဲ့တဲ့သတင်းမီဒီယာလွတ်လပ်ခွင့်တွေသတင်းစင်းသတင်းမီဒီယာမြန်မာသတင်းမီဒီယာပုံချိုးတိုးတက်မှုတွေဆောင်ရွက်တဲ့လုပ်ငန်းတွေကိုကျွန်တော်တို့ဆက်လက်ဆောင်ရွက်ဒီတက်ဘက်ဆက်လက်ပြီးတော့ပုံမူတိုးတက်အောင်ဆောင်ရွက်ဖို့ဆိုတဲ့ရည်ရွယ်ချက်လည်းရှိပါတယ်
ပြီးခဲ့တဲ့2015ခုနှစ်မှာပြဋ္ဌာန်းပြီးသားဖြစ်တဲ့ရုပ်မြင်သံကြားနဲ့အသံထုတ်လင်းရေးဆိုင်ရာဥပဒေဖြစ်တဲ့ Privacy Law ဟာအာဏာချက်တွေရှိနေတဲ့အတွက်ဆွေးနွေးပွဲတွေပြုလုပ်နေပြီးအဓိကပြင်ဆင်ရမယ့်အချက်တွေကိုပြင်ဆင်ပြီးရင်မကြာမီခင်မှာပဲလွှတ်တော်ကိုတင်သွားဖို့ရှိတယ်လို့လည်းပြန်ကြားရေးဝန်ကြီးကပြောပါရယ်။အစိုးရတာဝန်ရှိသူတွေနဲ့သတင်းမီဒီယာသမားတွေကြားထိထိဆက်ဆံပြောဆိုခွင့်မေးမြန်းမှုအပိုင်းမှာအရင်ကတည်းကဆိုင်ရင်တိုးတက်လာတဲ့အခြေအနေမှာရှိပေမဲ့လို့လွတ်လပ်စွာသတင်းရယူခွင့်အပိုင်းမှာတော့အကန့်အသတ်တွေရှိနေသေးတယ်လို့သတင်းသမားတွေကထောက်ပြကြပါရယ်။အစိုးရတက်လက်ထမှာသတင်းမီဒီယာသမားတွေကြုံတွေ့နေရတဲ့စင်ခေါ်ချက်တွေကိုတော့မြန်မာ Journalist ကွန်ရဲ့အထွေထွေတွင်ရင်မှုဦးစီယာလိုင်ကအခုလိုပြောပါတယ်
။ကျွန်တော်ကျန်နေသေးတဲ့ဥပဒေတွေကိုကျွန်တော်ဆက်လက်ပြင်ဆင်ဖို့ကြံတာပေါ့နော်။နောက်တစ်ခုကအစိုးရတက်လို့ဆိုပေမဲ့တို့မောင်းနေရတဲ့ရန်လျားပေါ့နော်။ဒီ bureaucracy ရန်လျားအဟောင်းပေါ့နော်။ဆိုတော့ကျွန်တော်တို့အစိုးရဖွဲ့ကပြောရစုံခွင့်ရှိတဲ့ပုဂ္ဂိုလ်တွေနဲ့တွေ့တဲ့အခါမှာတို့မှလည်း concern ပေါ့တို့စိုးရိမ်ခုခံမှုတွေရှိနေသေးတယ်။ဆိုတာလေးကိုကျွန်တော်တို့အပြန်အလှန်ညှိနှိုင်းဖြည့်ဆည်းပြီးတော့မှဘယ်ဟာကနိုင်ငံရှိပဲဒီလမ်းဆိုတော့ရှာဖို့လိုနေသေးတာကျွန်တော်တွေ့ရပါတယ်
။မကြာသေးခင်ကရခိုင်ပြည်နယ်မောင်တော်မြို့မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့သတင်းမီဒီယာတွေလွတ်လွတ်လပ်လပ်သတင်းယူခွင့်မရှိဘူးဆိုပြီးနိုင်ငံတကာသတင်းလွတ်လပ်ခွင့်လှုပ်ရှားသူတွေကဝေဖန်တန်တွေနဲ့အတူမြန်မာနိုင်ငံကသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေအပေါ်မှာမေးခွန်းတွေတကြောပြန်ထွက်ပေါ်ခဲ့တာပါ။ပြည်ချိုင်းဝင်ကြီးဦးဖွေမြင့်ကတော့အစိုးရအသည့်အနေနဲ့သတင်းရယူပိုင်ခွင့်ဥပဒေတည်ရပြဋ္ဌာန်းပြီးသတင်းသမားတွေကိုလွတ်လပ်ခွင့်နေပေးဖို့စီစဉ်နေတယ်လို့ပြောပါတယ်
။ဒီ right to information law ကိုပြည်ပြည်ဝန်ဝန်ကျင့်သုံးနိုင်လို့ရှိရင်နိုင်ငံသားတိုင်းကလူတော်ပေါ်တယ်ကြီးများနီးပါတမန်ကျွန်တော်တို့အနာပိုင်းစဉ်စဉ်ဒီကိုနော်အဲဒီကိစ္စကတော့ယူထားတဲ့အနာအဆင့်တွေအနာပိုင်းမန်တိုင်းဒီအဆင့်စဉ်တွေနဲ့အောက်ဆင့်ဒီအထွေရန်လျာကျန်တဲ့ဒီမန်တိုင်း၃ရက်ရန်လျာတွေကိုမိញံွယ်စစ်ကြောွယ်ရှိသွားမယ်ဆိုတဲ့အချက်ဖြစ်ပါတယ်
။ဒါပေမဲ့တစ်ချိန်တည်းမှာပဲသတင်းသမားတွေအနေနဲ့လူမျိုးရေးဘာသာရေးစတဲ့ကြီးလေရှားလေတဲ့ကိစ္စရက်တွေမှာတာဝန်ခံမှုရှိဖို့လဲကြံကြားရေးဝန်ကြီးကတတိပေးခဲ့တာပါ။ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကမြန်မာနိုင်ငံဌာနကိုယ်စားလှယ် Miss Min Chon Khi ကတော့သတင်းသမားတွေကိုအကာအကွယ်ပေးနိုင်အောင်ကြိုးစားဖို့အရေးကြီးတဲ့အကြောင်းညီလာခံမှာအလေးထားပြောဆိုတော့ပါတယ
် UNESCO particularly pleased that the issue of safety of journalists and combating impunity
UNESCO အနေနဲ့ထူးသဖြင့်သတင်းသမားတွေလုံခြုံရေးနဲ့ဖိနှိပ်မှုတွေကိုလူငြိမ်းချမ်းသာခွင့်ပေးထားတဲ့ကိစ္စတွေအပေါ်မှာပထမဆုံးအကြိမ်ဒီညီလာခံမှာဆွေးနွေးမှာဖြစ်တဲ့အတွက်လည်းမကြသေးခင်တုန်းကကြာရွက်ခဲ့တဲ့သတင်းသမားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအဆုံးသတ်နိုင်ရေးနိုင်ငံတကာနေ့မှာလည်းဒါနဲ့ပတ်သက်လို့အားရကျေနပ်မိပါတယ်။ UNESCO ရဲ့သတင်းနဲ့ပညာရေးလက်ထောက်ညွှန်ကြားရေးမှူးချုပ် Frank Kalu ကအခုလိုမှတ်ချက်ပေးပြောဆိုခဲ့ပူပါတယ်။
ငါးချိန်မြောက်ကျင်းပခဲ့တဲ့မီဒီယာဖွံ့ဖြိုးတိုးတက်ရေးညီလာခံကိုသတင်းမီဒီယာကောင်စီ၊ပြည်တွင်းပြည်ပသတင်းမီဒီယာအဖွဲ့အစည်းတွေအစိုးရပြန်ကြားရေးဝန်ကြီးဌာနတို့ကဦးစီးကျင်းပခဲ့တာဖြစ်ပါတယ်။ဒီညီလာခံကို2012ခုနှစ်ကစတင်ကျင်းပခဲ့ပြီးမဲ့အစိုးရတက်လက်ထမှာဒါဟာပထမဆုံးအကြိမ်ဖြစ်တယ်လို့မြမတက်မရောသတင်းမှထုတ်ပြန်ရေးတာဝန်ရှိသူတချို့လည်းတက်ရောက်လာတာတွေ့ရပါတယ်ခင်ဗျာ